1989ခုနှစ်ကပြတ်ကျခဲ့တဲ့ Korea Lead Online ခရီးစဉ်မှာ6584ယင်းရဲ့အစိပ်ပိုင်းတွေလို့ယူဆရတဲ့အပိုင်းအစားတွေကပ္ပတိပြည်လည်ပြည်တွင်ရှာဖွေတွေ့ရှိခဲ့တဲ့ကိစ္စအပေါ်စုံစမ်းစစ်ဆေးဖို့မြန်မာနဲ့တောင်ကိုရီးယားနိုင်ငံတို့အကြားပနားမသဘောတူညီမှုရခဲ့ကြပါတယ်။စုံစမ်းစစ်ဆေးမဲ့အစီအစဉ်ကိုတော့ဆက်စပ်ညီနိုင်နေဆက်ဖြစ်ကြောင်းတောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကကိုကာပြီးကိုရီးယားသတင်းဌာန News One သတင်းမှစတပ်ပရင်းဒီမှာဖော်ပြထားပါတယ်။စတပ်ပရင်းဒီဆိုပိုင်းကတောင်ကိုရီးယားပြည်တွင် MBC သတင်းကတော့လေယာဉ်အပိုင်းအစတွေတွေ့ရတဲ့နေရာမှာအစိုးရဦးဆောင်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကညွှန်ကြားထားတယ်လို့ပြောပါတယ်။ 3D ဆိုနာအတန်လိုင်းအသုံးပြုကိုရီးယားနဲ့အဖြစ်စည်းတွေကိုတွေ့ရှိခဲ့တာလို့ဇန်နဝါရီလတုန်းက MBC သတင်းကဖော်ပြခဲ့ပြီးနောက်ပိုင်းလာနေငယ်ကြပါသမ္မတမွန်ကအခုလိုညွှန်ကြားလိုက်တာပါ။ဒေသခံငါးဖန်သမားတွေကတော့ဒီရောက်မှာကြီးမားတဲ့အရာဝတ္ထုကြီးတစ်ခုတွေ့ရတယ်လို့ပြောပါတယ်။စစ်ဆေးမှုတွေအရာတော့33ပေအရှိရှိတဲ့လေယာဉ်တောင်ပန်းလို့ယူဆရတဲ့အရေးကိုပင်လယ်ရေရောက်ကြမြန်မာတွေ့ထားတာပါ။တောင်ကိုရီးယားပိုင်းဒီလေခါ1989ခုနှစ်နိုဝင်ဘာလ29ရက်နေ့တုန်းကအီရတ်နိုင်ငံဘက်ဒန်မြို့ကနေဆိုးမှုကိုပြန်တန်းနေတော့မြမကန်းတော်ပင်လယ်ပြင်မှာပျောက်ဆုံးသွားခဲ့တာဖြစ်ပြီးလေပေါ်လိုက်ပါသူ115ဦးသေဆုံးခဲ့ပါတယ်။